မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်နိုင်ငံတွေအနေနဲ့ရောအဖွဲ့အစည်းအသီးသီးကပါဒုက္ခသည်အဖြစ်အသိအမှတ်ပြုပြီးဒုက္ခသည်ဆိုင်ရာနိုင်ငံတကာဥပဒေသားတွေအတိုင်းဆောင်ရှောက်ကာကွယ်ပေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ်။ဒါအပြင်ရိုဟင်ဂျာတွေနိုင်ငံပဲ့ဖြစ်နေရတဲ့ကိစ္စမှာဘာကြောင့်နိုင်ငံပဲ့ဖြစ်ခဲ့ရသလဲဆိုတာကိုလည်းသိထားဖို့လိုပြီးမြန်မာဆိုရတာရိုဟင်ဂျာတွေကိုခွဲခြားဆက်ဆံပြီးနိုင်ငံသားဖြစ်ခွင့်ကိုတားဆီးထားတာကြောင့်ဆိုကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အပြီးကြေညာချက်မှာပြောဆိုထားပါတယ်။အိန္ဒိယနိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတောက်ရောက်ခွင့်တောင်းခဲ့ပြီးမြန်မာအစိုးရဘက်ကအကြောင်းမပြန်ခဲ့တဲ့အကြောင်းမြန်မာနိုင်ငံကိုလည်းဝင်ရောက်ခွင့်မရခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုသာတောက်ရောက်ခွင့်ရခဲ့တယ်ဆိုလဲကုလထုကိုယ်စားလှယ်ကပြောပါတယ်။ဒါပြင်မြန်မာနိုင်ငံတွင်းကအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ဗီဒီယိုတွေကနေတစ်ဆင့်ဆက်သွယ်ပြောဆိုပြီးသူတို့ပြောပြတဲ့နိုင်ငံတွင်းအခြေအနေတွေကိုလည်းသိရှိရကြောင်းလည်းပြောပါတယ်။ဒီပုဂ္ဂိုလ်တွေအဆိုအရမြန်မာနိုင်ငံတွင်းဒီမိုကရေစီဟာတည်တည်တသာကျဆင်းလာနေတဲ့ငြိမ်းချမ်းစွာစုဝေးခွင့်မတရားအသင့်ဥပဒေဆက်သွယ်ရေးဥပဒေတို့လိုဖိနှိပ်တဲ့ဥပဒေတွေကလွတ်လပ်စွာဖော်ထုတ်ခွင့်နဲ့မီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်နေတယ်လို့ပြောဆိုခဲ့ကြကြောင်းလည်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွင်းကတိုက်ပွဲတွေအခြေအနေစစ်တပ်ရဲ့မြေရင်းရာဒိန်းမှုတွေမကြာခင်ကဖြစ်ခဲ့တဲ့ကရပြည်နယ်တွင်ဗိုလ်ချုပ်ကျေးရုပ်စိုက်ထုံမှုအပေါ်ဆန္ဒပြသူတွေကိုရဲကနှိမ်နှင်းခဲ့တာတွေကိုလည်းရန်ဟီလီကထောက်ပြပါတယ်။မြန်မာဆိုရဘက်ကတော့ရဝင်းသားဆိုတဲ့အပုံနှုံးကိုလက်တင်မခံသလိုမြန်မာဆိုင်ရာလူ့ကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုလည်း2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပေးခဲ့တာဖြစ်ပါတယ်ရှင်။